မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူတွေနဲ့လူမျိုးစုတွေပေါ်တိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေဟာဖြန့်ကားပြောဆိုနေကြတာဖြစ်ပြီးလူတိုင်းကိုကာကွယ်ပေးဖို့လုပ်မယ်လို့ဘင်္ဂလားဒေ့ရှ်ဂျာဖက်အစိုးရကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတောက်ကြနေမှာအာမခံပြောကြားခဲ့ပါတယ်။နိုင်ငံတွင်လူမှုဆန္ဒပြမှုကနေဝန်ကြီးချုပ်ရှိတ်ဟာစီနာနှုတ်ထွက်ပြီးပြပထပ်ပြေးခုံလုံးတဲ့ပြီးခဲ့တဲ့ဇန်နဝါရီလထဲမှာပဲဟိန္ဒူဖျားကြောင်းတွေနေင်းတွေစီးပွားရေးလုပ်ငန်းတွေအတိုက်ခံခံရတာဖြစ်ပြီးကျောင်းဆရာတဦးအသက်ခံရတယ်လို့လူမောင်း45ဦးရဲ့မနေ့လဲတရားရင်ရခဲ့တာပါဟိန္ဒူများစုနေထိုင်တဲ့အိန္ဒိယနိုင်ငံဟာအိန္ဒိယချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ယဉ်ကျေးမှုအရာရောစီးပွားရေးအရာပါခိုင်မာတဲ့ဆက်နွယ်မှုတွေရှိနေတဲ့အတွက်အခုလိုဟိန္ဒူတွေပေါ်မှာတိုက်ခိုက်မှုတွေတိုးလာတာကိုစိုးရင်ကြောင်းဝန်ကြီးချုပ်မော်ဒီကအစိုးရကပြောကြားခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာဖက်အစိုးရဖွဲ့ကိုဦးဆောင်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်မဟာမက်ယူနက်စ်ကသူ့ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဘင်္ဂလားဒေ့ရှ်မှာရှိတဲ့ဟိန္ဒူတွေနဲ့လူနည်းစုဝင်တွေအားလုံးကိုဘေးအန္တရာယ်ကျင့်အောင်ကာကွယ်စောင့်ရှောက်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်မော်ဒီကသူ့ရဲ့ X လူမှုကွန်ရက်မှာရေးပါတယ်။